တနင်္လာနေ့ကစပြီးတော့လေးရတာကျင်းပတဲ့ Republican Party ညီလာခံနောက်ဆုံးနေ့မှာ American သမ္မတ Donald Trump ကဒုတိယသက်တမ်းအတွက်ပါတီကိုစားပြုသမ္မတလောင်းအဖြစ်တရားဝင်လက်ခံလိုက်ပါတယ်
။ This election will decide whether we save the American dream.
American အိမ်မက်ကိုဆက်ပြီးတော့အကောင့်ထဲပို့နိုင်မလား။ဒါမှမဟုတ်ကျွန်တော်တို့ရဲ့ကောင်းမွန်တဲ့ရည်မှန်းချက်တွေကိုဖျက်ဆီးပြင်မဲ့ Socialist တွေရဲ့အစီအစဉ်တွေကိုခွင့်ပြုမလားဆိုတာဒီရွေးကောက်ပွဲကအဆုံးဖြတ်ပေးပါလိမ့်မယ်လို့သမ္မတ Trump ကပြောပါတယ်။ဒီမိုကရက်ပါတီသမ္မတကိုယ်စားလှမ်းဂျိုးဘိုင်ဒန်ရဲ့အခိုင်အမာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတဲ့သမ္မတထရမ့်ကဒီရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာအရေးအကြီးဆုံးရွေးကောက်ပွဲဖြစ်တယ်လို့လည်းအင်ပီရိုတောင်ဖက်မျက်ခင်ပြင်ကနေပြောဆိုခဲ့ပါတယ်။ Republican အောက်လွှတ်တော်အမတ်တွေအပါအဝင်ဒီအခမ်းအနားကိုတက်ရောက်လာတဲ့လူသထောင်ကျော်ကကျန်းမာရေးဝန်ထမ်းတွေရဲ့ကာယောဂါဆိုင်ရာအကြံပြုချက်ကိုမလိုက်နာဘဲအနီးကပ်ထိုင်ခဲ့ကြသလိုအများစုကနှာခေါင်းစည်းလည်းမတတ်ကြပါဘူး။တနင်္ဂနွေကောက်ယူထားတဲ့လူလူစစ်တမ်းတွေမှာဂျိုးဘိုင်ဒန်ကလူလူထောက်ခံမှုပိုရထားတဲ့အတွက်ထရမ့်ရဲ့မိန့်ခွန်းတွေထဲမှာပြန်ဖက်ကိုယ်စားလောင်းကိုထုံနဲ့တတ်ခိုက်တာများပါတယ်။ဘိုင်ဒန်ဟာအမေရိကန်ပြည်ထောင်စုရဲ့ကြီးမြတ်မှုနဲ့အလုပ်ကိုင်ခွင့်လန်းတွေကိုဖျက်ဆီးပစ်ချနေတဲ့လက်ဝဲစွန်းတယောက်ဆိုပြီးမိနစ်80ကြာမိန့်ခွန်းထဲမှာတိုက်ခိုက်ပြောဆိုခဲ့တာပါ။စီပေါ်ရင်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအပေါ်တင်းတင်းမာမာဆက်ဆံခဲ့တယ်လို့ပြောဆိုခဲ့တဲ့အပြင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ခဲ့တဲ့အပေါ်မှာလည်းသမ္မတထရမ့်ကသူ့မိန့်ခွန်းထဲမှာတရုတ်ကိုပြစ်တင်ပြောဆိုခဲ့ပါတယ်။ဂျိုးဘိုင်ဒန်ရဲ့အစီအစဉ်ဟာတရုတ်ဦးစားပေးဖြစ်ပြီးသူ့ရဲ့မူဝါဒကတော့အမေရိကန်သားပဒါနာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။သမ္မတထရမ့်မိန့်ခွန်းပြောပြပြချင်းမှာပဲ National Mall မြက်ခင်းမြစ်မှာ Trump 2020ဆိုတဲ့စလုံးတွေကိုမိရှူမိပန်းတွေဖောက်ပြီးတော့ဖော်ပြခဲ့ပါတယ်။